စစ်ဆိုးရလက်ထက်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံပါသမရအဖြစ်အရေးခံနိုင်ခွင့်အရေးချင်းတဲ့ကပုံမှ59ဂါကြီးနဲ့စာလုံးကိုပြင်ဆင်ဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးအင်အားစုတွေကလူမှုသဘောထားဆန္ဒတွေစုစည်းနေကြတယ်လို့လွတ်တော်မှလည်းဒီဖွဲ့စည်းပုံကိုပြန်လည်သုံးသပ်နေပါတယ်။တစ်ချိန်တည်းမှာပဲအာဏာရနဲ့တချို့နိုင်ငံရေးပါတီတွေကလည်းဒီပုံမှတွေကိုပြင်ဖို့မလိုအပ်ဘူးဆိုပြီးတော့ဟောပြောပွဲတွေလည်းကျင်းပခဲ့ပါတယ်။အခုလိုပြင်ဆင်ဖို့လိုတယ်မလိုဘူးဆိုပြီးပြောဆိုနေတဲ့ဒီပုံမှနှစ်ခုပေါ်မှာတန်ဃာတော်တွေကရောဘယ်လိုရှုမြင်နေကြသလဲဆိုတာကိုတော့ရန်ကုန်ကနေ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်။
2008ဖွဲ့စည်းပုံပါသမရဖြစ်ခွင့်အရေးချင်းတွေကပုံမှန်59ကာကြီးနဲ့စာလုံးကိုပြင်ဆင်ဖို့လိုထားတယ်လို့ရန်ကုန်နဲ့မန္တလေးမြို့မှာသတင်းသုံးနေတဲ့ဆရာတော်ကြီးတို့ကမိန့်ပါတယ်။59ကာကြီးနဲ့စာလုံးမှာပါတဲ့သမရဖြစ်ခွင့်နဲ့ပတ်သက်တဲ့အရေးချင်းတွေဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်သမရမဖြစ်ရေးကိုတည်ထတာတမင်ပြတ်မှတ်ထားပြီးရေးဆွဲထားတဲ့ဥပဒေပုံမှန်တစ်ခုလိုရှုမြင်ပြီးတော့ရှုံ့ချတယ်လို့လည်းရန်ကုန်မြို့ရွှေဝါရောင်ပညာရဏကျောင်းဆရာတော်ဗရဏပန္နဝင်သားက VOA ကိုမိန့်ပါတယ
်။ရေးဆွဲဆီလောက်ထားတဲ့ပုံမှန်တော့ဥစ္စာငကိုလည်းချုပ်ထားတယ်ဒါလို့ဒါဘိုင်းနပြည်ကဖုံးလို့ပြည်တယ်အဲဘိုင်းနပြည်ကဖုံးလို့ပြည်တယ်မဟုတ်ဘူးလေဒီဥပဒေကနောက်ရှိတစ်ခုလုံးကြည့်ရင်ဆိုအဲ့လိုဖြစ်နေတာဒါတော့ဒီ90ကိုဆက်ထားမယ်ဆိုရင်သူ့ချုပ်ရဥစားပြည်သူဖြစ်နေတယ်တန်တက်လို့တဲ့လူကသိပညာတတ်မှာဆိုအဲ့ဒါဖြစ်နေတယ်အဲ့ဒါက20မိနစ်ပြရမယ်လို့ကြောက်ရတော့ဆိုနေတာပေါ့နောက်ပြီးတော့ဒီ90ကိုလည်း90ကိုဆက်လုံးတတ်ကြည့်ဟိုသိစိတ်ခံစားတော့တော့သူ့ကိုပြီးတော့ပြည်သူကြီးကြားရတာလည်းသိတဲ့ဝန်တိဖို့လိုတယ်ဆိုတော့လက်ရှိတော့ဒီဇာတ်ဒီမိုကရေစီဆိုတော့အဲ20မိနစ်ပြရမယ်လို့ပြောနေတာပေါ့
ဒေါက်ဆဲစုကြည်သမရဖြစ်ခွင့်ကိုတားမြစ်တယ်လို့ဖြစ်နေတဲ့ဒီပုံမှန်တွေကိုပြင်ဆင်ဖို့လိုအပ်တယ်လို့အပြားကပြောဆိုနေချိန်မှာတစ်ဖက်မှာလည်းပုံမှန်59ဂါကြီးနဲ့စာလုံးကိုပြင်ဖို့မလိုအပ်ဘူးဆိုပြီးတော့တံပြန်ဟောပြောပွဲတွေလည်းဒီလာထဲမှာလှုပ်လာတာကိုတွေ့ရပါတယ်။တန်ဃာတော်တွေအပါအဝင်လူသိများလွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ဦးအောင်သိန်းလင်းဒေါက်ခင်ဝိုင်းကြီးတို့အပါအဝင်မတူကွဲပြားခြင်းနဲ့ညီညာရေးပါတီဥက္ကဋ္ဌဦးနေမျိုးဝင်ရှင်းနေဦးဝေးပိုင်ဓမ္မဆက်ကဦးမောင်မောင်မြမအမျိုးသားကွန်ရက်ကနောင်တော်လေးနဲ့ဦးသီရိမောင်တို့ကဦးစီးပြီးလှုပ်ခဲ့တာပါ။အခုလိုဟောပြောပွဲတွေလုပ်နေတာဟာဘယ်သူတွေနောက်ကကြိုးကြိုက်နေလဲဆိုပြီးတော့ပြောဆိုနေတာတွေကမဟုတ်ပဲအမျိုးသားရေးကိုရှည်တန်းနေတဲ့အနေနဲ့ဒီလိုပွဲတွေလှုပ်ဆောင်တဲ့သဘောဖြစ်တယ်လို့မန္တလေးတိုင်းမစိုးရင်တိုက်တဲ့ဆရာတော်ဦးရာသူကမိန့်ပါတယ်ဆရာတော်ဦးရာသူကတော့သူ့အနေနဲ့ဒေါအောင်ဆန်းစုကြည်တယောက်တည်းအတွက်ဆိုရင်ဒီပုံမှန်ဟာချွင်းချက်အနေနဲ့ခွင့်ပြုလို့ရနိုင်ပေမဲ့အခြားမဆိုင်တဲ့လူတွေတမရဖြစ်ခွင့်မရအောင်ဒါနဲ့တားဆီးဖို့လိုတယ်လို့လည်းမိန့်ပါတယ်နိုင
်ငံမဟုတ်တဲ့နိုင်ငံသားတွေတမရဖြစ်မှာဘူးဦးဇင်းတော့တော့မလိုလားပါဘူးအဲ့ဒီကျတော့ဦးလို့တကယ်သာလို့ရမျက်နှာကိုကြည့်ပြီးတော့ခံရလို့ရမျက်နှာကြည့်ပြီးတော့သာသနာလို့ရမျက်နှာကိုကြည့်ပြီးတော့ဒီ59ဆလုံးကိုမပြင်ဖို့ဆိုပြီးတော့အဲ့မခံနိုင်ကြတာပဲနော်ငယ်လို့ဒေါ်သားစုကြည်တယောက်ကိုရှင်းတာနေမှာလည်းဟောပြီးတော့ဆက်နဲ့နိုင်ငံသားသားတွေဒီလူချပါပါချပုံကိုယ်တွေကောက်ကထားမယ်ကာကွယ်ပေးထားမယ်ဆိုလို့ရှိတယ်နော်ဒီလိုကသဘောတူပါရဲ့ဖတ်ခါ
59ဂါကြီးနဲ့စာလုံးကိုပြင်ဖို့မပြင်ဖို့ဆိုတဲ့နေရာမှာတစ်ဖက်သက်ဆန်ဆန်ဖိနှိပ်ထားတဲ့ဥပဒေပုံမှန်တစ်ခုဖြစ်တာကြောင့်ပြည်သူရဲ့ဆန္ဒအမှန်ကိုရဖို့မဲခွဲတဲ့နယ်လို့လည်းဆရာတော်တချို့ကပြောဆိုမှုတွေရှိပါတယ်။ဒါပေမဲ့ဒီပုံမှန်တွေဟာဒီမိုကရေစီနဲ့လုံးလုံးဆန့်ကျင်နေတယ်လို့စစ်သားဘုံတွေးခေါ်နေရတာလည်းနိုင်ငံသားတွေကိုတစ်ဖက်သက်ကန့်သက်ထားတဲ့သဘောဖြစ်နေတာကြောင့်2008ဖွဲ့စည်းပုံပြင်တဲ့နေရာမှာထည့်သွင်းပြင်ဆင်ဖို့လိုအပ်တယ်လို့မန္တလေးမြို့မြောက်ရီမြင်းကြီးကျောင်းတိုင်ဗရဏနာယကဆရာတော်ဦးအရိယဝန်သားဘီဝန်သားက VOA ကိုမိန့်ပါတယ
်။အဲတမိုင်းကလာခဲ့တာကကိုကဒီလိုကိစ္စတွေမှာပုံကိုရေးတွေရှည်တန်းတင်ပြီးတော့လုတ်ခဲ့တဲ့ဟာတွေကိစ္စပဲအဲ့ဒီဟာရဲ့အကျိုးဆက်ကြီးပဲဒါပြင်းရမှကြီးကတော့ရှင်းရှင်းကြီးပါပဲမပြင်းရင်တိတ်ခါမရှိဖြစ်လိမ့်မယ
်ပုံမှန်59ကာကြီးနဲ့စာလုံးတို့ကိုလုံးဝတက်ဖြတ်တဲ့နဲ့ဆိုပြီးတော့ကန့်ကွက်တဲ့အနေနဲ့2014ခုနှစ်ဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းရန်ကုန်မြို့အလုံးမြို့နယ်မြောင်းကြီးလမ်းကနေလုံမြို့နယ်ခန်းမဒီလက်လက်စီတန်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်သမရဦးသိန်းစင်ရဲ့ဇန်နဝါရီလတုန်းကပြောဆိုခဲ့တဲ့မိန့်ခွန်းမှာမြန်မာနိုင်ငံသားတဦးကိုသမရဖြစ်ခွင့်ကန့်သက်ထားတာမျိုးသူ့အနေနဲ့မလိုလားဘူးလို့လည်းပြောခဲ့မှုပါတယ်။အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့ပုံမှန်59ဂါကြီးနဲ့ပုံမှန်59စာလုံးတွေဟာအမျိုးသမီးတဦးဖြစ်တဲ့သူမကိုဥတီရေးဆွဲထားတာဖြစ်တဲ့အတွက်ဖွဲ့စည်းပုံရေးဆွဲခဲ့တဲ့သူတွေအတွက်သိက္ခာကျစရာဖြစ်တယ်လို့လည်းဇန်နဝါရီလ9ရက်နေ့ကချင်းပြည်နယ်ဟာခါမြို့မှာကျင်းပခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဟောပြောပွဲမှာထက်သွင်းပြောဆိုခဲ့မှုပါတယ်။ပုံမှန်59စာလုံးကတော့မိဘဇနီးခင်မုံတရားဝင်သားသမီးတူဦးအဲ့ဒီသားသမီးတွေရဲ့ဇနီးခင်မုံတွေဟာတိုင်းတစ်ပါးနိုင်ငံသားမဖြစ်စရာဆိုပြီးတော့ပြဋ္ဌာန်းထားတာဖြစ်တယ်လို့ပုံမှန်59ဂါကြီးကတော့နိုင်ငံသားသမရလုံးမဲ့သူဟာနိုင်ငံတော်ရဲ့အရေးအယာတွေဖြစ်တဲ့နိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးစစ်ရေးအမြင်ရှိရမယ်ဆိုပြီးတော့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ